Dhaka in Burmese.
Mingla nyan ni gema shi. Natasago gu ni December la li ya bodu ni nyan ni ba VOA season rigu. American Tirangsu Muro Washington DC ga ni ta yai tobe pe ni ba bi. Line to meter 18, 19 ne 25 ro ga ni na sin nai ja ba le shin. ကျမခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျမကတော့ဆုမြတ်မှာပါရှင် American သမ္မတဒေါ်နယ်ထရမ့်အပေါ်ဘလို့ဥပဒေတွေနဲ့အရေးယူနိုင်မလဲဆိုတာကိုအောက်လွှတ်တော်တရားရေးကော်မတီမှဒီကနေ့စတင်ကြားနာမှာဖြစ်ပါတယ်တရုတ်နိုင်ငံကဝိဂါမွတ်စလင်တွေအပေါ်တရုတ်အစိုးရကဖိနှိပ်နေတဲ့အပေါ်အရေးယူဖို့တောင်းဆိုတဲ့ဥပဒေချမ်းကို American အောက်လွှတ်တော်ကအတူပြုခဲ့တာကိုတရုတ်ကဒေါ်သားနဲ့တုံ့ပြန်ခဲ့ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကြီးညာပေးပါမယ်ရှင်
အခုညနေခင်းဆက်ပြီးနှားစီရမယ့်သတင်းလွှာတွေထဲမှာတော့လန်ဒန်မြို့မှာကျင်းပနေတဲ့မြောက် Atlantic စစ်စာချုပ်အဖွဲ့290ပြည့်မှာထိတ်တန့်ကောင်းဆောင်၃ဦးကြားသဘောထားမတိုက်ဆိုင်ပဲအငင်းခုံတွေရှိခဲ့ပါတယ
် Many are from France, many are from Germany, many are from UK. They're mostly from Europe and some of the countries
အကြမ်းဖက်သမားတွေဟာပြင်သစ်ဂျာမနီ UK တို့ကလည်းပါတဲ့အကြောင်းသမ္မတ Trump ကတန်းစီပြီးတော့ပြောပြသွားတာနဲ့တူထုတ်လွှင့်ပေးသွားမှာပါမြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့တမူးမြို့မှာ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ရဲ့အိမ်ကိုလက်ပစ်ပုံးနဲ့တိုက်ခိုက်ဖို့ကြိုးစားခံရတဲ့အကြောင်းနဲ့အတူ ICJ နိုင်ငံတကာတရားရုံးမှာတရားရင်ဆိုင်ရမယ့်မြန်မာအရေးကိုလက်နက်ကိုင်အဖွဲ့တွေကဘယ်လိုသဘောထားရှိသလဲဆိုတာကိုလည်းစူးစီးတင်ပြပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမှတ်စုမြတ်မွန်နဲ့ကိုစော်ဝင်းလှိုင်တို့ပြောပြပါမယ်ရှင်
American သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲနိုင်လောက်အောင်သမ္မတကဥပဒေချိုးဖောက်ခဲ့သလားဆိုတာကိုအောက်လွှတ်တော်တရားရေးကော်မတီမှဒီကနေ့ပထမဆုံးကြားနာစစ်ဆေးမှဖြစ်ပါတယ်။ဖွဲ့စည်းပုံအရသမ္မတရဲ့လုပ်ရက်တွေဟာဥပဒေကိုချိုးဖောက်သလားဆိုတာကိုတရားရေးကော်မတီဝင်လွှတ်တော်အမတ်တွေကဥပဒေရေးရကျွမ်းကျင်တဲ့ပညာရှင်၄ယောက်ကိုမေးမြန်းမှဖြစ်ပါတယ်။သမ္မတကိုတရားစွဲတဲ့မတင်စုံစမ်းခဲ့တဲ့အောက်လွှတ်တော်ထောက်လိုက်ရေးကော်မတီကစာမျက်နှာ300ပါအစီရင်ခံစာကိုအင်္ဂါနေ့ကထုတ်ပြန်ခဲ့တာမှာတော့2020 American သမ္မတရွေးကောက်ပွဲမှာ Ukraine ဝင်ဆွတ်ဖက်အောင်လို့သမ္မတ Trump ကကြိုးစားခဲ့တယ်လို့စွပ်စွဲထားတယ်လို့လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုတားဆီးနှောက်ယှက်ဖို့သမ္မတကအဆက်မပြတ်ကြိုးစားခဲ့တယ်လို့စွပ်စွဲထားပါတယ်ဒီအစီရင်ခံစာကိုတရားဝင်အတည်ပြုပြီးတရားရေးကော်မတီကိုလွှဲပြောင်းပေးဖို့ထောက်လိုက်ရေးကော်မတီမှာအင်္ဂါနေ့နှောင်းပိုင်းကမဲခွဲခဲ့တာမှာတော့ထောက်ခံမဲ73မဲ၊ကန့်ကွက်မဲ6မဲနဲ့အတည်ပြုနိုင်ခဲ့ပါတယ်။အောက်လွှတ်တော်ထောက်လိုက်ရေးကော်မတီမှာ3လနီးပါးကြားနာစစ်ဆေးမှုတွေအရသမ္မတ Trump ဟာလာမယ့်ရွေးကောက်ပွဲမှာသူ့အသာရနိုင်ရေး Ukraine အစိုးရဘက်ကအကူအညီပေးလာအောင်ပုံကိုရေးအရာရောအစိုးရအဖွဲ့ရင်းကတာဝန်ရှိသူတွေနဲ့ရောအစိုးရအဖွဲ့ဝင်မဟုတ်သူတွေနဲ့ပါ조사ခဲ့တယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အဲ့လိုလုပ်ခဲ့တာကြောင့်သမ္မတ Trump ဟာ American ပြည်ထောင်စုရဲ့အမျိုးသားအကျိုးစီးပွားထက်သူ့အကျိုးနဲ့သူ့နိုင်ငံရဲ့အကျိုးကိုရှေ့တန်းတင်ခဲ့တယ်။ American ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုထိခိုက်အောင်ကြိုးစားခဲ့တယ်။အမျိုးသားလုံခြုံရေးကိုအန္တရာယ်ရှိစေခဲ့တယ်လို့အောက်လွှတ်တော်ထောက်လိုက်ရေးကော်မတီအစီရင်ခံစာမှာသုံးသပ်ဖော်ပြထားပါတယ်။ရွေးကောက်ပွဲကြရင်အဓိကပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်း Joe Biden နဲ့သူ့ရဲ့သားတို့အပေါ်စုံစမ်းပေးဖို့ Ukraine သမ္မတကိုသမ္မတ Trump ကတောင်းဆိုခဲ့တာကိုစုံစမ်းခဲ့တာဖြစ်ပါတယ်။အဲ့လိုမျိုးတောင်းဆိုခဲ့ချိန်က American ကUkraine အပေါ်ပေးမဲ့စည်ရေးအကူအညီကိုယာယီဆိုင်ထားခဲ့တာကြောင့်သမ္မတကUkraine နဲ့အပေးအယူလုပ်ဖို့ကြိုးစားခဲ့တာလားဆိုတာကိုအောက်လွှတ်တော်ထောက်လိုက်ရေးကော်မတီကစုံစမ်းခဲ့ပါတယ်
။မြောက် Atlantic စာချုပ်နေတို့အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဟာလန်ဒန်မြို့အပြင်ကအပန်းဖြေစခန်းတစ်ခုမှာဒီကနေ့တွေ့ဆုံပြီးကျန်းဖက်မှုတိုက်ဖြစ်ရေးတူရကီအရင်းနဲ့နေတိုးအဖွဲ့အတွင်းအမေရိကန်ကငွေကြေးအများအပြားစိုက်ထည့်ပေးနေရတဲ့ကိစ္စစတဲ့သဘောထားကွဲပြားနေမှုတွေကိုပြည်လဲရေးအတွက်ဆွေးနွေးကြပါလေ။သုံးနိုင်ကြမဲ့ဆွေးနွေးပွဲမစခင်အမေရိကန်သမ္မတဒေါ်နယ်ထရမ့်အပါအဝင်ခေါင်းဆောင်29ဦးဟာလူလူစင်အတိုင်းအုပ်စုလိုက်ဓာတ်ပုံရိုက်ခဲ့ကြပါလေ။ရုရှားနိုင်ငံရဲ့စင်ခေါ်မှုတရုတ်နိုင်ငံရဲ့အင်အားကြီးထွားလာမှုစတဲ့ကိစ္စတွေပါဝင်တဲ့ညင်ညာချက်တစ်ခုခေါင်းဆောင်တွေရဲ့ဆွေးနွေးပွဲအပြီးမှာထုတ်ပြန်ဖို့ရှိပါလေ။အင်္ဂါနေ့တုန်းကတော့နေတိုးအဖွဲ့တည်ထောင်ခြင်းနှစ်90ပြည့်အထိမ်းအမှတ်ဖြင့်ခေါင်းဆောင်တွေအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြပြီမဲ့သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်တို့အကြားအများမြင်ကွင်းမှာပေါ်ပေါ်တင်တင်သဘောထားကွဲပြားခဲ့ကြတဲ့ကိစ္စကလွန်မှုခဲ့ပါတယ်။မိနစ်40လောက်ကြာတဲ့အဲ့ဒီတွေ့ဆုံမှုအတွင်းခေါင်းဆောင်တို့အကြားနေတိုးအဖွဲ့အတွက်ဥဆောင်မှုအခမ်းအနားအကြမ်းဖက်မှုတူရကီကစီးရီးယားနိုင်ငံမြောက်ပိုင်းကိုဝင်ရောက်သိမ်းပိုက်တဲ့ကိစ္စရုရှားနဲ့ချုပ်ဆိုထားတဲ့နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်တဲ့ကိစ္စတွေကိုအခြေတင်ဆွေးနွေးခဲ့ကြပါတယ်။မြောက် Atlantic စာချုပ်နေတိုးအဖွဲ့ဟာဥဆောင်မှုမဲ့သူမရှိတော့တာကြောင့်အုံနောက်တင်နေတဲ့အဖွဲ့အစည်းလိုဖြစ်လာနေကြောင်းပြင်သစ်သမ္မတမက်ခရွန်ရဲ့တင်စားပြောဆိုမှုဟာအောက်တန်းကျတဲ့မှတ်ချက်မျိုးဖြစ်ကြောင်းအမေရိကန်သမ္မတထရမ့်ကအင်္ဂါနေ့မှာဝေဖန်ပြောဆိုပြီးနိုင်ပိုင်းအကြာမှာပဲခေါင်းဆောင်တို့ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ကြတာပါ။
တရုတ်နိုင်ငံရှင်ချန်ဒေသကလူနည်းစုဝိကမွတ်စလင်တွေအပေါ်တရုတ်အစိုးရကဖိနှိပ်နေတဲ့အတွက်အမေရိကန်အစိုးရကအရေးယူဆောင်ရွက်ဖို့တောင်းဆိုတဲ့ဥပဒေကြောင့်အမေရိကန်အောက်လွှတ်တော်ကအတည်ပြုခဲ့တဲ့အပေါ်တရုတ်ကဒေါသနဲ့တုံ့ပြန်ခဲ့ပါတယ်။ဝိကာရီခါဇက်လူမျိုးစုတွေအပြင် တခြားမွတ်စလင်တွေစုစုပေါင်းတန်းလောက်ကိုတရုတ်အစိုးရကဝေးလံတဲ့ပညာပေးစခန်းတွေကိုပို့ခဲ့တဲ့အပေါ်ဝိကာအက်ဒ်အော့ဖ်2019ဥပဒေချမ်းနဲ့မှအဖြစ်တင်ထားပါတယ်။ဒီဥပဒေချမ်းကိုအမေရိကန်အောက်လွှတ်တော်မှအင်္ဂါနေ့ကမဲခွဲတာမှထောက်ခံမဲ၄ခွနဲ့မဲကန့်ကွက်မဲ၃နဲ့အတည်ပြုခဲ့တာပါ။တရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ဆက်ဖက်တဲ့အပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ကြော ကျွန်တော်တို့ကအမေရိကန်သမ္မတဒေါက်တာထရမ့်အပေါ်တရားစွဲနိုင်လောက်အောင်သမ္မတကဥပဒေချိုးဖောက်တာဖြစ်တယ်လို့လည်းပြောကြပါရယ်အမေရိကန်အောက်လွှတ်တော်ကအတည်ပြုခဲ့တဲ့ဥပဒေကြမ်းထဲမှာတရုတ်နိုင်ငံကမွတ်စလင်လူငယ်စုတွေအပေါ်တရုတ်အစိုးရရဲ့ပြုမှုဆောင်ရွက်မှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရဌာနတွေကအစီရင်ခံစာတင်ဖို့နဲ့ဒီလိုရွတ်တွေကိုလုပ်နေတယ်လို့တာဝန်တယောက်တာဝန်ရှိသူတ Pare. Tio Suyagaro, Wigari would do Sanama Pave, Pinya Base Candy Gumapo, Bulu, Sutadalu, Eri Pinya Base Candy Gale, a Tampa Wadago, Dipe Po, Jiwe Puntare, Lemu Pinya, the Nanjangu Pidelo. Tio Suya Pokyonga Duga Dignit Tabiro Ninja Tokebare, American Tedro Doma, Wiga Yene signing a Ladu Ubri Jango, September Larunga, a deep Tavare. Aku Aludoga, a debut like the Ubri Jane, he nine Jensen B, Ludon Yalunga Taukayano, Damaraga Ubri appeared Lamatu Pianaima Pibari.
တရုတ်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီချက်အစ်တီရဖို့အတွက်2024အမေရိကန်သမ္မတရွေးကောက်ပွဲပြည်တဲ့အထိဆောင်ရလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။တရုတ်နဲ့ကုန်သွယ်ရေးကိစ္စတွေဆွေးနွေးမှုမှာသူဘက်ကအဆင်ပြေနေကြောင်းဒီကိစ္စကိုတရုတ်ဘက်ကလိုချင်နေဆိုတာနဲ့သူဘက်ကသဘောတူညီချက်အောင်ဆွေးနွေးလို့သိရှိမှရှိဆိုတဲ့အပေါ်မူတည်ကြောင်းသမ္မတထရမ့်ကပြောပါတယ်။ အမေရိကန်ကုသရေးဝန်ကြီးဝယ်ဘာရော့စ်ကလည်းတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရဖို့အတွက်အချိန်ဇယားကအရေးမကြီးကြောင်းပြောပါတယ်။တကယ်လို့သဘောတူညီချက်သာရကမယ်ဆိုရင်ဒီဇင်ဘာလောက်လည်းလောက်ဟာနှစ်ဖက်စလုံးအတွက်ဖြစ်နိုင်ခြေရှိတဲ့အချိန်ဇယားဖြစ်ကြောင်းလည်းဝန်ကြီးရော့စ်ကပြောပါတယ်။အောက်ခြေအဆင့်နိုင်ငံဝန်ထမ်းတွေအကြားဆွေးနွေးမှုတွေရှိနေပေမဲ့အဆင့်နဲ့အရာရှိတွေအကြားလက်တလ
Pure American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညာလိုင်းဒိုမီတာ19 kHz 15563ညာနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရခြင်
းဆိုရခုနေညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်Pacific သမုဒ္ဒရာတွေကကျွန်းတစ်ခုမှထိမ့်သိမ်းထားတဲ့ Australian နိုင်ငံမှာခိုလုံခွင့်လျှောက်ထားသူတွေကိုကျန်းမာရေးကြောင့် Australia မှာလာပြီးဆေးကုဖို့ဆရာဝန်တွေခွင့်ပြုနိုင်ခွင့်ကိုအစိုးရကပြန်ရုပ်သိမ်းလိုက်ပါတယ်။ဒါကိုကန့်ကွက်သူတွေကတော့အစိုးရဟာဒုက္ခသည်တွေကိုအသက်အန္တရာယ်ဖြစ်အောင်လုပ်နေတယ်လို့ပြောနေကြပါတယ်။ Australia အစိုးရဟာလူသားချင်းထောက်ထားဆန္ဒမှုမရှိဘဲလူတွေကိုနှစ်ပေါင်းများစွာထိန်းသိမ်းရေးစခန်းတွေမှာပဲပိတ်လောင်ထားခြင်းနဲ့အစိုးရဖြစ်တယ်လို့အထက်လွှတ်တော်အတိုင်းခံဒုတိယခေါင်းဆောင် Christina Kennedy ကပြောကြပါတယ်။ဆရာဝန်ခွင့်ပြုချက်ရုပ်သရေဥပဒေကြမ်းကိုအထက်လွှတ်တော်မှမဲခွဲတာမှထောက်ခံမဲ38မဲကန့်ကွက်မဲ35မဲနဲ့ကပ်ပြီးတော့အတည်ပြုနိုင်ခဲ့တာပါ။ဩစတြေးလျရဲ့အငင်းပွားစရာလူဝင်မှုကြီးကြပ်ရေးဥပဒေအရဩစတြေးလျကိုရေလန်းကနေလာပြီးခိုလုံခွင့်ဆောက်ထားနိုင်ခြင်းရှိသူတွေကိုရေနံနမိတ်ထဲမှတင်ဖမ်းဆီးပြီးတော့ပါပူဝါနယူဂီနီနဲ့နာရူးကျွန်းတွေမှာရှိတဲ့ဒုက္ခသည်စခန်းတွေမှာထားတာဖြစ်ပါတယ်။အဲဒီထိန်းသိမ်းရေးစခန်းတွေကအရေးပေါ်ကျန်းမာရေးကုသမှုခံဖို့လိုအပ်သူတွေကိုဩစတြေးလျနိုင်ငံကိုလာပြီးဆေးကုသနိုင်ဖို့ဆရာဝန်တွေကခေါ်ယူနိုင်တဲ့ဥပဒေကိုအခုနှစ်ဖေဖော်ဝါရီလတုန်းကအတည်ပြုထားတာပါ။ဒါပေမဲ့ဒီဥပဒေဟာနိုင်ငံလုံခြုံရေးအတွက်အန္တရာယ်ရှိတယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကဆိုပြီးရုပ်သိမ်းဖို့ကြိုးစားခဲ့တာဖြစ်ပါတယ်
။ဖိလစ်ပိုင်နိုင်ငံမြို့တော်တောင်ပိုင်းကခရိုင်ဒီမှာဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်သေဆုံးသူ10ဦးရှိသွားပြီလို့သဘာဝဝေဒန်ကဲဆဲရေးဝန်ထမ်းတွေကဒီကနေ့ပြောပါတယ်။အခုလို10ဦးပဲသေဆုံးရတာဟာကြိုတင်ပြင်ဆင်မှုတွေနဲ့မဖြစ်မနေဘေးလွတ်ရာကိုရှောင်တိန်ရမယ်ဆိုတဲ့ကြိုတင်ဆောင်ရွက်မှုတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။အခုနှစ်တွင်းအကြိမ်20မြောက်အဖြစ်ဝင်ရောက်လာတဲ့ခမူရီမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကိုတနင်္လာနေ့ညကဝင်ရောက်တိုက်ခတ်ခဲ့တာကြောင့်ထောင်ပေါင်းများစွာသောဒေသခံတွေဘေးကင်းရာကိုရှောင်တိန်ပေးခဲ့ရတယ်လို့ယာနဲ့ချီတဲ့လေကြောင်းလိုင်းတွေလည်းဖြတ်ခဲ့ရပါတယ်။ဒါအပြင်ဖိလစ်ပိုင်က ancient pit dizema seti and it lekan jimpani de a shit on asha agaza pianwega pianwe to le checkabare. A levi baiko de dama lunga u de songerama don uga yinipi de songtoralu, the baba widan keze agency got topian at sinkanama popiabare. Jan nga ugaro, muro ye dumbeka de dama de songtoralu sovare. Lubang don denguelaha, yebo keze tanama shinija de pipi, through ingo piana ye to anabania kumpume yabu soundijarelu sovare. Monai kamuriha, kuchema, leta no tana y chosa konama no ne dakanibi, putuni nyama.
တိုင်းပြည်အတွင်းကနေစတင်ထွက်ခွာသွားနေပြီလို့ဖိလစ်ပိုင်မိုးဒလာဌာနကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာဂျပန်လူမျိုးကူညီကယ်ဆယ်ရေးဝန်ထမ်းတယောက်နဲ့သူ့ရဲ့လုပ်ဖော်ကိုင်ဘက် 900 ကိုအမြင်မသိတဲ့မှာတွေကဒီနေ့အစောပိုင်းကပြစ်တက်ခဲ့ပါတယ်။နာဂါဟာနယ်မြို့တော်ဂျလာလာဘတ်မြို့မှာပြစ်ခတ်မှုဖြစ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ဆေးဘက်ဆိုင်ရာအကူအညီပေးနေတဲ့ဂျပန်မက်ဒီကယ်ဆာဗစ်စစ်အဖွဲ့ကဒေါက်တာဒက်တက်စ်နာဂါမူရာနဲ့အဲ့ဒီ NGO ဖွဲ့ဝင်တွေဟာ သူတို့အကူအညီပေးနေတဲ့နေရာစီအတွားတိုက်ခိုက်ခံရတာလို့နာဂါဟာနယ်အစိုးရပြောင်းဝင်ရာကဗီအိုအေကိုပြောပါတယ်ဒေါက်တာနာဂါမူရာအသက်ခံရတဲ့အပေါ်အာဖဂန်နစ္စတန်မှာရှိတဲ့ကုလသမဂ္ဂအဖွဲ့ကအပြစ်တင်ခဲ့ပြီးအခုအညီလိုအပ်နေတဲ့အာဖဂန်နစ္စတန်ပြည်သူတွေကိုစိတ်ရောကိုယ်ပါနှစ်ပြီးအကူအညီပေးနေသူတယောက်ကိုတတ်ဖြတ်မှုဟာအဓိပ္ပာယ်မရှိတဲ့အကြမ်းဖက်မှုဖြစ်တယ်လို့ပြောကြားခဲ
zong lu niya shi u te zong ere so re kailo ne atao ta re ya shi ta jao lana che sai Amnesty International ne nga daga le nyin chata kwen apwe ji ga pyo ba le taw cha ni dong ga ro te zong tu 59 u shi twa bi shi chao AI apwe ga pyo ga da ba ira so ya ga dat si ze re 50 kan no mit tin lai ta jao nang gan twen ga myo ator mya mya ma san na pya we ri phit paw ga da ba da pyin tai pyin twen alon la mae a ye twet mya pya ni da ne ngwe che phong pwa mu phit paw ni da re ga le san na pya we ri phit pho twon a pe ni de a chang chet de phit khe ba le san na pya we ri sa tin mi ye pai twen ma be lun yoe tat phwe ri ga san na pya tu ri ko a chan phet ni nin ga bi san na pya we ne sai ne tadin a chet let de dat paw ni pi pa ko ma pyan pwa nai aw internet de ko le a na bai ni ga pe pyin ga ba le
ဘော်ရူးနေညနေခင်ထိတ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်းတို့ပြောပြပေးသွားကြတာပါရှင်အခုသတင်းလွှာတွေစက်တိုက်နားဆင်ကြရပါမယ်အရင်ဆုံးနိုင်ငံတကာသတင်းတစ်ပုဒ်နဲ့စပါမယ်ရှင်
ဆန်တာမှာကျင်းပနေတဲ့နှစ်ခုနှစ်ဆယ်မြောက်အတ္လန္တစ်စာချုပ်အဖွဲ့နေတိုးထိပ်သီးဆွေးနွေးပွဲပထမနေ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ပြင်သစ်သမ္မတနဲ့တူရကီသမ္မတတို့ကြားတာဝန်ခွဲဝေမှုနဲ့မဟာမိတ်အဖွဲ့ကြီးရဲ့ရှေ့လမ်းစဉ်တွေနဲ့ပတ်သက်ပြီးသဘောထားမတိုက်ဆိုင်ပဲအငင်းပွားခဲ့ကြပါတယ်။ဒီထိပ်သီးဆွေးနွေးပွဲမှာနေတိုးစစ်မဟာမိတ်အဖွဲ့ဝင်နိုင
မမြသဇေအောင်ကပြောပြပါမယ်ရှင်
။လန်ဒန်မှာကျင်းပနေတဲ့အနှစ်80မြောက်အတ္တလန်တိတ်စာချုပ်အဖွဲ့နေတူးထိပ်တီးအစည်းအဝေးပွဲတက်ရောက်လာကြတဲ့အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေကိုအင်္ဂလန်ဘီယင်မာကြီးကမနေ့အင်္ဂါနေ့ကဘာကင်ဟမ်နန်းတော်မှာအခမ်းကျူဆူခဲ့ပါတယ်။ဒီမတိုင်ခင်အစောပိုင်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့ကြားမှာဆီးရီးယားကနိုင်ငံခြားသား IS အကြမ်းဖက်အဖွဲ့ဝင်တွေကိစ္စနဲ့ပတ်သက်ပြီးတော့သဘောထားမတိုက်ဆိုင်ဖြစ်ထားကြတာပါ
။ Many are from France, many are from Germany, many are from UK. They're mostly from Europe.
ဒီကြမ်းဖက်သမားတွေကပြင်သစ်ကပါတယ်၊ဂျာမနီကပါတယ်၊ UK ကပါပါတယ်၊ဥရောပကတော်များများပါပါတယ်။ဒါကိုတချို့နိုင်ငံတွေကလက်ခံပါတယ်။လက်ခံနိုင်တဲ့တိုက်ခိုက်သမားတွေကိုတွေ့ဖို့အတွက်မျှော်လင့်နေကြတာလား။လူချင်းတော့ယူပါလား။ပြီးမှာပါ
သမ္မတထရမ့်ကနိုင်ငံသား IS အကြမ်းဖက်တွေနဲ့ပတ်သက်ပြီးတော့ပြင်သစ်သမ္မတကိုပြောခဲ့တာပါဒီအပေါ်မှာပြင်သစ်သမ္မတက
ဒီကိစ္စကိုလေးလေးနက်နက်ပြောကြရအောင်ပါအခုရှိနေတဲ့ IS အကြမ်းဖက်သမားတော်တော်များများကဆီးရီးယား၊ Iraq နဲ့ဒေသတွင်းကလူတွေများတာပါ
နေတိုးဟာဥဆောင်မဲ့သူမရှိတဲ့အတွက်အုံနောက်တည်နေတဲ့အဖွဲ့အစည်းတစ်ခုလိုဖြစ်နေတယ်လို့သူပြောဆိုခဲ့ရတဲ့ပတ်သက်ပြီးတော့လဲတူရကီရဲ့ဝေဖန်ချက်ကိုပြင်သစ်သမ္မတမက်ခရွန်ကအခုလိုတုံ့ပြန်ခဲ့ပါတယ
် When they look at Turkey they now are fighting against those who fight with us
တူရကီကိုကြည့်လိုက်တော့လဲသူတို့ဟာတစ်ချိန်ကကျွန်တော်တို့နဲ့ IS တွေကိုအတူလက်တွဲတိုက်ခဲ့တဲ့သူတွေနဲ့အခုတိုက်နေကြတာပါတခါတလေသူတို့က IS တပ်ဖွဲ့တွေနဲ့တောင်အတူတူပူးပေါင်းနေသေးတယ်
နေတို့အဖွဲ့ဝင်နိုင်ငံတွေကြားမှာသဘောထားတင်းမာနေကြတာကအဖွဲ့အတွက်အဓိကစိန်ခေါ်မှုတစ်ခုဖြစ်နေတာပါအဖွဲ့ဝင်တွေအနေနဲ့ကာကွယ်ရေးအသုံးစရိတ်တွေကိုပို့ပြီးတော့ထည့်ဝင်ကြဖို့လဲသမ္မတထရမ့်ကပြောပါတယ်
ပြီးခဲ့တဲ့လကလည်းတူရကီက NATO အဖွဲ့ကြီးကန့်ကွက်နေတဲ့ဂျားကပဲစီးရီးယားမြောက်ပိုင်းမှာခတ်တဘုံတွေကိုထိုးစစ်ဆင်ခဲ့တာပါ။တူရကီသမ္မတရီဆက်ထာရစ်အာဒူဝန်ကမဟာမိတ်အဖွဲ့ဝင်တွေအနေနဲ့ခတ်တဘုံတွေကိုအကြမ်းဖက်တွေ့လို့အတိအမှန်မပြည့်ရင်တော့ဘောတစ်နိုင်ငံတွေကိုရုရှားရန်ကကာကွယ်ဖို့ NATO ရဲ့အစီအစဉ်ကိုသူဆန့်ကျင်တယ်လို့အင်္ဂါနေ့ကပြောပါတယ်။အခုလိုအဖွဲ့ဝင်တွေကြားမှာပုံကိုရေးသဘောထားမတိုက်ဆိုင်မှုတွေများနေတဲ့အပေါ်နိုင်ငံတကာမဟာဗျူဟာလိလာရေးသိပ္ပံကကိုရီရှာဟိတ်က
This summit has the three presidents problem. President Trump, President Macron.
ဒီချိန်ကြီးဆွေးနွေးပွဲမှာသမ္မတ၃ယောက်ကြားပြဿနာရှိနေတယ်။အဖွဲ့ကြီးရဲ့290မြောက်နှစ်ပတ်လည်ကိုအောင်အောင်မြင်မြင်ကျင်းပနိုင်ဖို့ကတော့ဒီ၃ယောက်ထဲကတယောက်ယောက်ကမဖောက်ဖို့ပဲလိုပါတယ်။
နေတိုးအဖွဲ့အတွင်းမှူးချုပ် James Dalton Buck ကတော့အဖွဲ့ဝင်နိုင်ငံတွေကြားမှာကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်ချဖို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့အဖွဲ့ဝင်နိုင်ငံတွေအချင်းချင်းကြားမှာအခုလိုသဘောထားတင်းမာနေကြတာကပုံကိုရေးသက်သက်ပဲလား။ဒါမှမဟုတ်ဒီထက်ခက်ခဲနေနေတဲ့ပြဿနာအကြောင်းရင်းခံတွေရှိမလားဆိုတာတော့ဆွေးနွေးပွဲတက်ရောက်လာတဲ့ကိုယ်စားလှယ်အဖွဲ့တွေကြားမှာမေးခွန်းထုတ်စရာဖြစ်နေပါတယ်ရှင်။
မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုံမြင့်တန်ကြားလိုက်မှာကြည့်ရှုနိုင်ပါသေး යි ။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့ကနေမှာဘုဒ္ဓပညာပေးနဲ့ရသစုံတဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေး යි ။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေး යි ။VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါသေးရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA ရဲ့ဗုဒ္ဓဦးနေ့စီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းလူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကကုလသမဂ္ဂပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတွားရောက်တရားရင်ဆိုင်မဲ့အပေါ်တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာသဘောထားအမြင်မျိုးရှိကြပါတယ်။ဒီကိစ္စဟာပြည်တွင်းငြိမ်းချမ်းရေးနဲ့နိုင်ငံရေးအပေါ်တိုင်းတာတစ်ခုထိတက်ရောက်မှုရှိနိုင်တာကြောင့်တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာကွဲပြားတဲ့အမြင်တွေလည်းရှိနေကြပါတယ်။လက်နက်ကိုင်အဖွဲ့စည်းတချို့ရဲ့အမြင်တွေကိုမေးမြန်းပြီး VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြထားပါတယ်ရှင်။
ရှခိုင်းပြည်နယ်မြောက်ပိုင်းကမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့ရဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့စွပ်စွဲချက်ကိုနိုင်ငံတော်အတိုင်ပင်ခံဦးဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဟာ2019ဒီဇင်ဘာ10ရက်နိုင်ငံတကာတရားရုံး ICJ မှာတရားရင်ဆိုင်သွားမှာပါ။ဒါဟာ2080ကျော်ကြာနေတဲ့ပြည်တွင်းငြိမ်းချမ်းရေးပြဿနာကိုမဖြေရှင်းနိုင်သေးတဲ့မြန်မာအစိုးရအတွက်နောက်ထပ်အကြမ်းအတည်းတစ်ခုဖြစ်နေကြောင်းနိုင်ငံရေးလေးလာသူတွေကဝေဖန်ကြပါတယ်။တနင်္ဂနွေနေ့အပြည့်အစုံလက်မှတ် NCA ရေးထိုးထားတဲ့လက်နက်ကိုင်စစ်ပွဲပါတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSC အစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မှာဒီဇင်ဘာ2ရက်ကနေ4ရက်အထိကျင်းပနေပါတယ်။ဒီအစည်းအဝေးပွဲအဖွဲ့မိန်ကုံးမှာ PPSD ရဲ့ယာယီအဖွဲ့အကောင်ဆောင်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA ကဗိုလ်ချုပ်ကြီးရွတ်စစ်ကအပြည့်အစုံဆိုင်ရာတရားရုံး ICJ မှာမြန်မာနိုင်ငံကိုတရားစွဲထားရေးကိစ္စရင်ဆိုင်ဖြေရှင်းတဲ့အခါမှာအစိုးရနဲ့တက်မတော်ပူးပေါင်းလုံဆောင်တာအစိုးရရဲ့တောင်းယူမှုကိုပြသလိုက်တာလို့ပြောခဲ့ပါတယ်။ NCA ကိုလက်မှတ်မထိုးထားသေးတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကတော့မြန်မာအစိုးရကိုစားတရားရင်ဆိုင်သွားမယ်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ရဲ့ဥဆောင်ရည်တည်မှုအပေါ်မှာအကောင်းမြင်ကြောင်းရေးသားဖော်ပြခဲ့ပါတယ်။အလားတူပဲဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ရဲ့သဘောထားကိုတော့အဖွဲ့ရဲ့ပြောခွင့်ရဦးညီဝမ်းက VOA ကိုပြောပါတယ
်။အခုဒီမတော်ညီမတို့ကအနေနဲ့ရေရေငုံဝါပြည်ရှင်းတဲ့ဆိုတာကျွန်တော်တို့ထောက်ခံပါတယ်။နော်ကျွန်တော်တို့အရင်ကွဲလွဲတဲ့ဒီနောက်ပိုင်းမှာအနေနဲ့ဆိုတဲ့ဒီအချက်ပေါ်မှာဒီပြည်မှာကျွန်တော်တို့ဒီအခက်ကြီးမှုရဲ့နောက်ကမှာပေါ့နော်။ဘာချမှုတွေရှိနေတယ်။အဲတို့နဲ့ဒီဒေတာတွေမှာကျွန်တော်နေ့စဉ်နဲ့ပိုက်တော့ရှိနေတဲ့အခါကျတော့ဟိုပြည်ရဲ့ရတိမို့ပြည်ရဲ့ရှုတာတော့မတူနိုင်ဘူးပေါ့နော်
။မိုင်းလာတပ်ဖွဲ့ NDAA ကလည်းထောက်ခံကြောင်းသဘောထားထုတ်ပြန်ထားပါတယ်။ NCA လက်မှတ်ရေးမထိုးထားသေးရဲ့မြောက်ပိုင်းလက်နက်ကိုင်သုံးဘွဲ့ဖြစ်တဲ့ MNDAA ကိုကန့်အဖွဲ့တပ်အောင်လက်နက်ကိုင် TNL နဲ့ရခိုင်လက်နက်ကိုင် AA တို့ကတပ်မတော်ရဲ့လူမျိုးတုံးတပ်ဖြတ်တာရာဇဝတ်မှုကျူးလွန်တာတွေကိုနိုင်ငံတကာတရားရုံးကရည်ယူဖို့ကြိုးပမ်းဆောင်ရွက်နေရာထောက်ခံကြောင်းနိုဝင်ဘာ28ရက်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အခုလိုထောက်ခံရတာကလည်းရှေးကြနေရဲ့ပြည်တွင်းစစ်မှာတပ်မတော်ဘက်ကဂျနီဗာကွန်ဗင်းရှင်းပါနိုင်ငံတကာစစ်ရာဇဝတ်မှုဥပဒေတွေကိုစတင်ပြီးရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့အပေါ်မှာအခြေခံပြီးထုတ်ပြန်ရတာလို့ တောင်းတဲ့ကိုင်တီရန်တဲ့လေးရဲ့ပြောခွင့်ရဘုံမှုတအိုက်ကျော်ကဖူယိုရီကိုပြောပါတယ
်ကျွန်တော်ဒီတမလီဒီနေ့ရှိပေါ်ပေါ်လာဒီမြေခွန်းဆယ်အတွင်းမနော်ဒီမြေမတမတော်တောက်ချက်ဒီလူပေးချူကမှုရှိတဲ့စီဇန်မှုကျလူမှုရှိတဲ့အဲ့ဒီမှုကျွန်တော်ဒီအလက်ရှိမြေမတမတော်တူတူကမှာဟောပြေကပါနေရတဲ့အခြေအပေါ်မှာရှိကံမှထုတ်ပြန်တာဖြစ်တယ
်နိုဝင်ဘာ26ရက်ကနေဒီဇင်ဘာ2ရက်အထိအစိုးရတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘာသာရေးအဖွဲ့အစည်းတွေနဲ့ရပ်ပတ်အဖွဲ့အစည်းပေါင်းစုံကအတိုင်းပင်ကဒေါက်ဆန်းစုကြည် IHG မှာတရားရင်ဆိုင်သွားမယ့်ကိစ္စနဲ့ပတ်သက်လို့ကြေညာချက်16ခုကျော်ထုတ်ပြန်ခဲ့ပါတယ်။2015ရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အကြမ်းဖက်ဖြစ်စဉ်နောက်ပိုင်းမြန်မာစစ်တပ်ရဲ့နေမီရှင်းလင်းမှုကြောင့်မွတ်စလင်9သိန်းကျော်ဟာတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ပါတယ်။ဒီနေမီရှင်းလင်းမှုမှာလူမျိုးတုံးတပ်ဖြတ်တာတွေရှိခဲ့တယ်လို့နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့တွေကစွပ်စွဲခဲ့ပြီးနိုင်ငံတကာရာဇဝတ်ခုံရုံး ICC ကအမှုကိုစစ်စစ်စစ်ဆေးခဲ့ပါတယ်။အဲ့ဒီနောက်ပိုင်းနိုဝင်ဘာ17ရက်မှာဂမ်ဘီယာနိုင်ငံကကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာအမှုကိုတင်သွင်းလိုက်တာပါ။အာဖရိကနောက်ပိုင်းကနိုင်ငံငယ်လေးဖြစ်တဲ့ဂမ်ဘီယာနိုင်ငံက ICJ မှာတရားစွဲဆိုတာဟာပုဂ္ဂိုလ်တဦးတယောက်ကိုဆွတ်ဆွေးရမျိုးမဟုတ်ပဲနိုင်ငံကိုစွဲဆိုတာဖြစ်တဲ့အတွက်တိုင်းဒေသအဖွဲ့အစည်းတွေကလည်းဒီအပေါ်မှာအထူးအာရုံစိုက်နေကြလာပါ။နိုင်ငံရေးလေးလာသူဦးမောင်မောင်ဆိုကတိုင်းဒေသဒေသအသီးသီးကမတူညီတဲ့အခြေအနေတွေကြောင့်အမြင်လဲကွဲပြားနိုင်ကြောင်းဖူယိုရီကိုအခုလိုပြောပါလေ
။ထောက်ခံတဲ့အဖွဲ့တွေကတော့အစိုးရနဲ့ပရိဂမ်ဖြစ်တာတို့အစိုးရနဲ့ဒေါ်လာဘတ်ဖက်ထူတာပြီးတော့တိုက်ဝဲမှုဖြစ်တာတို့ NCA ထူတာတဲ့ဒီဖွဲ့တွေကတော့ထောက်ခံတဲ့ဘက်ကနေဆက်ကြည့်ကြခံလို့ရပါလေ။အဓိကကန့်ကွက်တဲ့၃ဖွဲ့ကတော့အစိုးရနဲ့ပြည်ထောင်တိုက်ဝဲဖြစ်နေတဲ့ဖွဲ့ပေါ့။ဒီလစ်စနဘူးတွေလည်းရပ်ဆိုင်နေဖွဲ့တွေပါ။အဲရပ်ဆိုင်နေတဲ့ဖွဲ့တွေကိုပြောမယ်ဆိုလို့ချင်းသူတို့ဒေသတွေမှာစစ်ကြောင်ရပ်သားတွေရှိခဲ့တည်ဆုံးရတယ်ရှိတဲ့အခါမှာဒါတွေကစစ်ပြည်ပြောမှုသိနေလို့သူတို့စကြဝဠာပါလေ။
မြန်မာဘက်ကပြည်အောင်စုရှိနေကြုံရုံဥဆောင်ပြီးစစ်ဥပဒေကြုံရုံနဲ့နိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲတွေပါတဲ့နိုင်ငံတကာရာဇဝတ်မှုတရားစီရင်ရေးဆိုင်ရာအထူးအဖွဲ့ကိုနိုဝင်ဘာ26ရက်ကဖွဲ့စည်းခဲ့ပြီးဖြစ်ပါတယ်
။ကိုစော့ထက်ပြောပြခဲ့တာပါရှင်။အခုတော့တမူးမျိုးကမပေါက်ကွဲတဲ့ဘုံခွဲပစ်ခတ်တိုက်ခိုက်မှုအကြောင်းပြောပြပါမယ်။အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးရဲ့နေအိမ်ကိုမနေ့ညကအမည်မသိအဖွဲ့ကနေပြီးတော့လက်ပစ်ဘုံနဲ့ပစ်ခတ်ခဲ့ပါတယ်။ဘုံကပေါက်ကွဲမသွားခဲ့ပဲပစ်ခတ်တဲ့လက်သက်တရခံကိုဒီနယ်မြေခံရဲတပ်ဖွဲ့ကအခုလောလောဆယ်မှရှာဖွေစစ်ဆေးနေပါတယ်။ဒီတိုက်ခိုက်မှုဟာဒေသရင်းလက်နက်ကိုင်အဖွဲ့နဲ့ဆက်ဆက်မှုရှိနိုင်တယ်လို့တမူးဒေသခံတချို့ကတံပြရရှိနေကြတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါစကိုင်းတိုင်းဒေသကြီးတမူးမြို့က NLD မျိုးရလွှတ်တော်ကိုဆက်လက်ဥမမွန်လနေအိမ်ကိုမင်းညကအမည်မသိအဖွဲ့ကနေလက်ပြဘုံတလုံးနဲ့ပြစ်ခဲ့တာပါဒီလိုဘုံနဲ့ပြစ်ခတ်တာမှာပောက်ကွဲမှုမရှိလို့ထိခိုက်မှုမရှိဘူးဆိုပြီးတမူးမြို့ခံကိုစလိုင်းကပြောပါတယ
်သူ့အိမ်ကဲကိုမင်းမသိလို့တဲ့ကပြဆိုင်ကနေသူ့ရဲ့အိမ်ကဲအိမ်ချမ်းကလက်ပြဘုံပေါ့အဲ့ဒါကိုပြစ်ခဲ့လိုက်တာတဲ့ဒါနဲ့ပောက်ကွဲမှုတော့မဖြစ်ဘူးအဲ့ဒီအိမ်မှာသူ့အမေရဲ့သူ့မြမရဲ့ပဲနေတယ်သူကတော့နေပြီးတော့မှတက်တော်စိတ်ဝိတက်နေရလေ
ဘုံနဲ့ပြပမှုပြီးမပောက်ကွဲသေးတဲ့ဘုံကိုနေမြေခံရဲတွေကနေလိုက်ရောက်ရှင်းလင်းခဲ့တယ်လို့တမူးနတ်ဖတ်လုံစေဥက္ကဋ္ဌဦးခင်မောင်ချိုကဆိုပါတယ
်။ 9:05 မိနစ်ကဖြစ်တာမပောက်ကွဲဘူးတဲ့။ဒီချိန်မှာဒီမှာရဲတွေပါလေလာပြီးတော့လေသူတို့အကုန်လုံးဟိုရှင်းလင်းသွားတယ်။အဲဒီချိန်တုန်းကတော့နည်းနည်းတော့ရိုးရိုးတော့ရှိတာပေါ့
။ဘုံကွဲမှုဖြစ်စဉ်တွေဥမမောင်လတ်ဟာအမျိုးသားလွတ်တော်စီဝေးတက်ရောက်နေခြင်းဖြစ်လို့နေအိမ်မှာသူ့ရဲ့မိခင်နဲ့ညီမတို့ဒါရှိနေကြောင်းဒေသခံတွေကဆိုပါတယ်။တမူးမျိုးနဲ့ရင်မူဦးမျိုးသိန်းကတော့ဒီဖြစ်စဉ်ကိုစစ်ဆေးနေစေလို့ပြောပါတယ်
။သူကတော့မှန်ပါလေ။ဒီကိစ္စမျိုးတော့မရှိပါဘူးကွာ။မကွဲတော့ဒီလိုဒါမှမဖြစ်ပါဘူး။ညာကြီးဖြစ်တာတော့ဟိုဟွာကလည်းမသိလိုက်ဘူး။ပုံစံနေကြတာဒီလိုအဲလက်တော့
အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥမ္မောင်လာ2019ခုနှစ်တုန်းကတမူးဒေတာဘက်မှာကတဲလက်နက်ကန်ဖွဲ့တွေအခြေချနေထိုင်တာနဲ့ပတ်သက်ပြီးထွတ်တော်ထဲမှာမေးခွန်းမေးခဲ့လူဖြစ်လို့ဒီဘုံခွဲမှုဖြစ်စဉ်ဟာကတဲလက်နက်ကန်ဖွဲ့နဲ့ဆက်ဆံမှုရှိနိုင်တယ်လို့တမူးဒေတာခန်တချို့ကတန်လျာရှိနေကြတာပါတမူးမြုပ်ခန်ကိုစလိုင်းကတော့
ဖြစ်နိုင်ချေရှိတာပေါ့သူကတမူးဘက်မှာရှင်တော့တရားမဝင်ဟိုနေထိုင်တဲ့ဒီကတဲလက်နက်ကန်ဖွဲ့တွေရှိတာဟုတ်ရှိတော့အဲ့ကိစ္စတွေကိုလက်တော်မှာသူကလက်တော်မှာလည်းဟိုမေးခွန်းမေးတဲ့ပုံစံမျိုးနဲ့တင်ပြခဲ့တာရှိတော့သူ့ကိုအမြင့်ချပြီးတော့အဲ့လိုမျိုးလုပ်ချင်ဖို့ဒါမှမဟုတ်သူ့ကိုအဲ့လိုမျိုးတင်ရ
ကတဲ့လနဲ့ကန်ဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့ပြောဆိုချက်ပေါ်မှာထင်မြင်ချက်မပေးလို့ပဲတရကန်ဖမ်းမိမှတိရမယ်လို့အမျိုးသားလူတော်ကိုယ်စားလှယ်ဥမ္မောင်လက်ကပြောပါတယ်။တာဝန်ရှိသူတွေကံဖမ်းမိမှာပဲဒီချီချီတိမှာမဖမ်းမိတော့မသိနိုင်ပါဘူး။သမူးမျိုးနဲ့ဟာအိန္ဒိယမြန်မာနယ်စပ်မှာရှိနေပြီ။သမူးမျိုးပေါ်နဲ့အနီးနားကျေးရော်ဒီမှာကတဲ့တဲ့ပုံတွေနေထိုင်နေကြပါတယ်။အိန္ Bare. Dilukate Bonu, Chesani Mugu, Tasanya Luto Kuselega, Lutoma, Timpiani Jabi Me, Tamro Vega, Shinlinda, Muro, Motuya Diva Bukumia.
Rashinashi. ဒီစမလာစရနေဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူ့ကိုရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ပါဝင်ဆွေးနွေးမိများလို့သူတွေအနေနဲ့
စနေနေ့ညတိုင်းရည်လိုက်စီစဉ်ကကျေးဇူးပါတယ်ရှင်။ဖီယိုအမေရိကန်တိုင်းရည်တိုင်းရည်လိုင်းဆွေးနွေးခန်းစီစဉ်တွေကိုအင်ကာနက်စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်တိုင်းရည်လိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံနှုတ်ဆော်ပါတယ်။ နောက်နှစ်နာရီကြာမှာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ဥကြဆန်သားရဲ့မြန်မာအရေးသုံးသက်ချက်လူတို့ကြမ်းမာရေးနဲ့အာကစားသတင်းလွှာတွေနားဆင်ကြရဖို့ရှိပါတယ်ရှင်။လိုင်းဒိုမီတာ19 kHz 15.5 လိုင်းဒိုမီတာ25 kHz 11.8ရှိခွန်တုံညလိုင်းဒိုမီတာ32 kHz 9.3 တုံညနဲ့ပထမနာရီဝံမှာလိုင်းလက်မီတာ190 kHz 15ခွန်9ရုပ်ကနေနားဆင်နိုင်ကြပါတယ်ရှင်။
အခုဗိုလ်ရုံးနေညနေခင်းထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲနိုင်လာအောင်သမ္မတဥပဒေချိုးဖောက်ခဲ့သလားဆိုတာကိုအောက်လွှတ်တော်တရားရေးကော်မတီမှဒီကနေ့ပထမဆုံးကြားနာစစ်ဆေးမှဖြစ်ပါတယ်။ သမ္မတကိုတရားစွဲသင့်မသင့်စုံစမ်းခဲ့တဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကစာမျက်နှာ300ပါအစီရင်ခံစာကိုအင်္ဂါနေ့တုန်းကထုတ်ပြန်ခဲ့တာမှာတော့2020အမေရိကန်သမ္မတရွေးကောက်ပွဲမှာယူကရိန်းဝင်ဆွဲဖက်အောင်လို့သမ္မတကကြိုးစားခဲ့တယ်လို့ဆွဲထားတယ်လို့လွှတ်တော်ရဲ့စုံစမ်းမေးမြန်းမှုတွေကိုတားဆီးနှောက်ယှက်ဖို့သမ္မတကအဆက်မပြတ်ကြိုးစားခဲ့တယ်လို့ဆွဲထားပါတယ်။ နေတို့အဖွဲ့ဝင်ခေါင်းဆောင်တွေကြားသဘောထားကွဲပြားမှုတွေရှိနေချိန်မှာပဲဗြိတိန်နိုင်ငံမှာခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနေကြပါတယ်။အင်အားကြီးလာတဲ့တရုတ်နိုင်ငံရဲ့မဟာဗျူဟာမြောက်စင်ခေါ်မှုတွေရန်နဲ့စိုက်ဘာတိုက်ခိုက်မှုတွေကိုဘယ်လိုတားဆီးကာကွယ်မလဲဆိုတာကိုဆွေးနွေးနေကြပါတယ်။မနေ့တုန်းကတော့အမေရိကန်သမ္မတနဲ့ပြင်သစ်သမ္မတတို့ပူးတွဲသတင်းစာရှင်းလင်းပွဲမှာကိစ္စရပ်တော ဒီနေ့အတွက်အမေရိကန်အစိုးရကအရေးယူဆောင်ရွက်ဖို့တောင်းဆိုထားတဲ့ဥပဒေကြမ်းကိုအမေရိကန်အောက်စုတော်ကအတည်ပြုခဲ့တဲ့အပေါ်တရုတ်ကဒေါသနဲ့တုံ့ပြန်ခဲ့ပါတယ်။ဝိကာရီခါဇက်လူမျိုးစုတွေအပြင်တခြားမွတ်စလင်တွေစုစုပေါင်းသက်တမ်းလောက်ကိုတရုတ်အစိုးရကဝေးလံတဲ့ပညာပေးစခန်းတွေကိုပို့ခဲ့တဲ့အပေါ် ဝိကာဥပဒေကြမ်းထဲမှာအပြည့်အစုံထားပါတယ်တရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝင်ဆက်အတွက်ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းနဲ့လက်တော့ပြန်မှုတွေလုပ်သွားမယ်လို့တရုတ်အစိုးရပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်သွားပါတယ်ရှင်။
ဒီဇင်ဘာလ၄ရက်ဗုဒ္ဓဟူးနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရေးမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝန်ဒီရတ်ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်း Intercept 17 ne Mia Set 3 Rogani Dayai Tolu Bini Re VOA Nizin TV Season Go Le Chishu Nanjabare Shin VOA Zora Shemya Ne Dwa Myanmar Pidu Tida A Long Shwin Lan Chami Jabare
This program has come to you from the Voice of America, Washington.